ပနမပြစ်ခတ်ရစရေးစာချုပ်ဘိုင်းလက်ထရမလက်မှတ်ထိုးနိုင်ဖို့အစိုးရနဲ့မြောက်ပိုင်းမဟာမိတ်လေးဘွဲတို့အောက်တိုဘာလမှာဆက်လက်ဆွေးနွေးဖို့သဘောတူညီထားကြပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာစက်တင်ဘာ18ရက်နေ့ကတွေ့ဆုံပြီးမှသဘောတူညီခဲ့တာပါ။ဒါပေမဲ့မြောက်ပိုင်းမဟာမိတ်လေးဘွဲတွေကတအန်းတပ်ဖွဲ့ TNL ရခိုင်တပ်ဖွဲ့ AA ကိုကန့်အဖွဲ့ MNDAA တို့နဲ့တက်မတော်ကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးတမရောဘက်ကလည်းစစ်တိုင်းကားတိုင်းမှာအပြည့်အထားတဲ့ကာလနောက်ထပ်တက်တန်းတိုးဖို့အစီအစဉ်မရှိဘူးဆိုတဲ့အတွက်မြောက်ပိုင်းလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့ဘိုင်းလက်ထရထိုးနိုင်ရေးအလားအလာဖြစ်လာနိုင်မလားဆိုတဲ့တန်တရားတွေလည်းထွက်ပေါ်လာပါတယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့မြမရေးလေးလာသူဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ်
။ဒီတွင်ညီညာရေးနဲ့ပတ်သက်ရင်ကျွန်တော်တို့နိုင်ငံကအတော်ရှုပ်ထွေးပါတယ်။တော်တော်ခက်ခဲပါတယ်။တက်တန်းလည်းကြာလာပြီ။ခံရခဲ့တာဒီလည်းများလာပြီဆိုတော့ဒီသမိုင်းကအတိတ်တုန်းကြည့်လို့ရှိရင်နှစ်မျိုးပေါ့ခင်ဗျအဲပရမကတော့နိုင်ငံရေးလူနဲ့နောက်တစ်ခုကတော့လက်နက်ကိုင်ဖွဲ့ချင်းချင်းဆွေးနွေးညှိနှိုင်းကြတဲ့ပုံစံဖြစ်ပါတယ်ဒါကလို့တမရော်နဲ့လက်နက်ကိုင်ထားတဲ့အတိုင်းသားဖွဲ့တွေဆွေးနွေးမယ်ဆိုရင်တော့ဒါကတော့သဘောတူညီမှုအကုန်ထိမရသည်ဖြစ်စေအဆင့်အဆင့်ကျွန်တော်တို့တိုးတက်သွားရင်တော့ဒါအတိုင်းပြည်တွေကောင်းပါတယ်သို့တော့ခုလက်တလို့ပြီးကြတဲ့လာပိုင်းလေတဲ့အပြင်မှာအဲ့ဒီဖွဲ့တွေနဲ့အဆိုအတက်တွေကအကြီးအကျယ်တိုက်ပွဲတွေဖြစ်တယ်မဖြစ်ဘူးတဲ့နေရာတွေကြီးပြဒေသတွေပါပေါင်းဖြစ်တယ်ဆိုတော့အလားလာတော့ကျွန်တော်ကတော့အားနည်းတယ်လို့မြင်ပါတယ်သို့တော့တိုက်ပွဲတွေရာကြီးရက်သွားရင်ကိုဒါအကျိုးရှိနိုင်တယ်လို့ထင်ပါတယ်ခင်ဗျ
အစိုးရနဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ဖြစ်တဲ့ KIA, TNL, AA နဲ့ MNDAA တို့ရဲ့အခုလာမယ့်တွေ့ဆုံပွဲမှာအချက်9ချက်ကိုဆက်လက်ဆွေးနွေးကြဖို့သဘောတူညီခဲ့ကြတာပါ။အဲ့ဒီအချက်တွေကတော့ Bilateral Ceasefire Agreement လို့ခေါ်တဲ့ပနမအပြည့်ရဲ့လက်မှတ်ထိုးနိုင်ရေးနဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေလုံးဝချုပ်ငြင်းသွားရေးတိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာရသူတွေနေရက်ပြန်နိုင်ရေးနဲ့ပြန်လည်ထူထောင်ရေးကိစ္စတက်နေရခြားထားရေးဆိုင်ရာကိစ္စတိုက်ပွဲတွေထပ်ပြီးမဖြစ်ပွားအောင်ထိန်းသိမ်းဖို့လိုအပ်တာတွေနောက်ယုံကြည်မှုတည်ဆောက်နိုင်ရေးကိစ္စနောက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုဆက်လက်ဆွေးနွေးဆောင်ရွက်ဖို့ကိစ္စအပြစ်ခတ်ရစဲမှုခိုင်မာရေးနည်းလမ်းတွေကိုဆက်လက်ဆွေးနွေးဖို့စတာတွေပဲဖြစ်ပါတယ်မြမအရေးလေးလာသူဦးညိုဦးမြင့်ကအစိုးရနဲ့မြောက်ပိုင်းမဟာမိတ်၃ဘွဲ့ရဲ့ဒီလာမယ့်ဆွေးနွေးပွဲကအခက်အခဲတွေရှိနေနိုင်တယ်လို့ဘိုင်လက်ထရယ်ထိုးနိုင်မှုကအင်းကြီးချင်းတရုတ်ဆိုရရဲ့ပါဝင်ပံ့ပိုးတဲ့အခန်းကဏ္ဍကပိုပြီးအရေးကြီးတယ်လို့မြင်ပါတယ်
။ဒီစက်ပက်ကနေပြီးတော့ပြီးခဲ့တဲ့ခြေလေးပွဲမှာသူတိကျပြီးမှပြန်လာဆက်ပြီးတော့ကြီးနိုင်ဖို့သူတို့လုပ်ရင်းနေလို့ကျွန်တော်ဒီလိုပဲနားနေပါတယ်။ဒါနဲ့လည်းယောက်ပိုင်းကိန်းပွဲကနေပြီးတော့သူတို့ရဲ့ချက်ပြီးချက်ပြီးတော့ဒီလိုကြီးနိုင်ဖို့ချဲ့ဝင်နေလို့ကျွန်တော်ထင်ပါတယ်။ဒီကအဖြစ်ဒီလိုရှိဒီအမေရိကန်ပြည်သူတွေကတော့နောက်ပြီးနဲ့ကျွန်တော်ဒီကနေ့ဒီမှာဖြစ်နေတဲ့ပြည်ပကတွေကဒီကမှာလေသူတို့ကအစိမ့်ပတ်ပြီးဒီပေါ်မှာရပ်ပြီးထားတယ်လို့မြင်နေတယ်ပိုက်ပွဲကြီးကြိုကြကြိုကြရှိနေတယ်ပေါ့ကျွန်တော်မြင်နေရတဲ့အနေအထားကတော့ဒီကျုပ်ပြည်သူကနေနေအကြောင်းရအနေပြီးတော့ပါဝင်တန်ဖိုးနေတဲ့ခံစားနာမျိုးပုံပြီးဒီကြီးနေလို့ကျွန်တော်ထင်ပါတယ်ပြန်ဆိုရအနေနဲ့ကဒီကြတာကမြန်မာလို့တစ်ခါကလေးပြောတော့ကျွန်တော်ပြရတယ်။ဒါပေမဲ့ဒီကမှာဒီအခွင့်အရေးတွေဆက်ပြီးတော့အားကောင်းနေတယ်။သူတို့ဒီလက်မှတ်တွေပို့ပြီးတော့တုံ့ဆွဲနာနေတာကိုမြန်မာအဖြစ်အရောအင်းကြီးနိုင်ငံရဲ့ပါဝင်ပတ်သက်မှုတော့ပို့ပြီးတော့အရေးကြီးနေလို့ကျွန်တော်ထင်ပါတယ်
။ဒါကတော့ပနမပြစ်ခတ်ရစရေးသဘောတူညီချက် Bilateral Ceasefire Agreement အတွက်အစိုးရနဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့အခုလာမယ့်အောက်တိုဘာလအတွင်းတွေ့ဆုံဆွေးနွေးကြမှာနဲ့ပတ်သက်ပြီးလေ့လာသူတွေရဲ့အမြင်တွေကိုတင်ပြခဲ့တာပါ။ပနမပြစ်ခတ်ရစရေးသဘောတူညီချက်ရဖို့အစိုးရနဲ့မြောက်ပိုင်းမဟာမိတ်လေးဘွဲတို့ဩဂုတ်လ31ရက်နေ့ကတချိန်စက်တင်ဘာ18ရက်နေ့ကတချိန်ကျိုင်းတုံမှာတွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီဆွေးနွေးပွဲနှစ်ခုလုံးတည်ကြားတဲ့ရက်လက်မရခဲ့ဘဲအခုအောက်တိုဘာလအတွင်းမှာဆက်ပြီးဆွေးနွေးကြဖို့ပဲသဘောတူညီခဲ့ကြတာလည်းဖြစ်ပါတယ်ရှင်။